ယူကရိန်းနည်းပညာတွင်တွင်ကျယ်ကျယ်တုံးနေတဲ့ယူကရိန်းနိုင်ငံကိုရုရှားဝင်ပြီးတိုက်တဲ့အခါယူကရိန်းမှာရှိတဲ့နျူကလ িয়ার ဓာတ်ပစ္စည်းတွေထိခိုက်ပျက်စီးပြီးဆိုးရတဲ့အန္တရာယ်ပေးမှာကိုစိုးရိမ်လာကြပါတယ်။တကယ်လို့နျူကလ িয়ার မတော်တဆဖြစ်မှုကြုံလာရင်ဘလို့အန္တရာယ်ရှိပါသလဲ။ဓာတုပညာရှင်ဒေါက်တာခင်မောင်တို့ကိုနေနဲ့ပြန်ကြည့်ပြပါဦး။ကဘာပေါ်မှာဒီလိုမျိုးနျူကလ িয়ার ဓာတ်ပေါင်းပုံတွေဘယ်နှခုလောက်ရှိပါသလဲဆရာ
။အခုလောလောဆယ်အဆုံးဖြစ်နေတဲ့နျူကလ িয়ার ဓာတ်ပေါင်းပုံပေါ့လေ active ဖြစ်တဲ့ကောင်တော့440လောက်ရှိတယ်။အမေရိကတို့ရုရှားတို့ပြင်သစ်တို့အင်္ဂလန်တို့တရုတ်တို့ဘင်္ဂလားဒေ့ရှ်မှာတော့မဟုတ်ဘူး။အလုံးကြီးဓာတ်ပေါင်းပုံတွေတည်ဆောက်နေပါတယ်။
ဘာအတွက်အဓိကတောင်းကြတာပါလဲဆရာအခုကဘာပေါ်မှာတိဆောက်ထားတဲ့အတပ်ပေါင်းမှုတွေ
အဓိကကတော့သူကဆွန့်ရင်ပေးတယ်ဖြည့်စစ်တဲ့အားကိုသူ့စီကနေရသူကရေကိုအပူပေးလို့ရတယ်ရေကိုပေးလို့အဲ့ဒါနေတော့ထွက်လာတဲ့ဆွန့်ရင်ပေါ့ရင်းနှွေးငွေ့အားနဲ့ပဲမောင်းတယ်တာပိုင်တွေမောင်းတော့ဖြည့်စစ်တဲ့ရစီတယ်ဒါကြောင့်ကမ္မဟာဖြစ်သူအမနာမတတ်စင်တဲ့ဆွန့်ရင်လို့ခေါ်တယ်
ဒီအခုလောလောဆယ်မှာယူကရိန်းမှာဆစ်ဖြစ်နေပါတယ်ဆရာဒီယူကရိန်းကဓာတ်ပေါင်းပုံတွေနဲ့ပတ်သက်ပြီးတော့လည်းပြောပြပေးပါအောင်ဆရာ
ဟုတ်ကဲ့ယူကရိန်းကဓာတ်ပေါင်းပုံတွေကအမှန်တရားကြီးပြီးတော့သူရောက်ကမှာအကြီးဆုံးဓာတ်ပေါင်းပုံတွေရှိတယ်ဆစ်စစ်တာဆွမ်းရည်လည်းအရင်ပုံပေါင်းပုံထုတ်ပြီးတော့ရှိတယ်ဆယ်လုံးပိုင်းဓာတ်ပေါင်းပုံက1986သူကအပူလုံးကဲတော့အဲ့ဒီယူကရိန်းဓာတ်ပေါင်းပုံကြီးကပြည့်စည်သွားတယ်ဘယ်လိုနားမှာရှိတဲ့ဆယ်လုံးပိုင်းယူကရိန်းတပောင်းမှုထက်ကိုပို့ရကြီးတဲ့နောက်တစ်ခုကတော့တောင်ပိုင်းမှာရှိတဲ့တပောင်းမှုပါပဲသူကဥရောပမှာဆိုတဲ့အကြီးဆုံးတပောင်းမှုအစီအစဉ်ရှိပြောအများဆုံးအဆုံးပြုတာဖြစ်ပါခဲ့
ဒီကဘာပေါ်မှာရှိတဲ့ဒီတပောင်းမှုတွေမှာထိခိုက်ပျက်စီးမှုဖြစ်နေရမှာရှိပါသေးတယ်ရှင
်ထိခိုက်ပျက်စီးမှုကတော့ဒီ channel band တွေအရင်စတော့ဗောလေ channel band ကဖြစ်သွားတဲ့ခါလဲဒီ automation တွေအဆင်မပြေလို့ဖြစ်သွားတာပြုံးကကျွန်တော်တို့ကလူတွေကလေအဲ့ရင်မရှိနိုင်ဘူးလေကျွန်တော် automation နဲ့လုပ်ရတဲ့အခြေအနေရှိပါတယ်အဲ့ဒီအချိန်မှာသူကိုရှိမှမှဆိုရင်2017ပေါ့လေအဲ့ဒီအချိန်မှာ tsunami ဒီတိုင်းနေလာတော့ယူကီးယားတပ်ပေါင်းမှုကြီးကအတင်းဆောင်နေတဲ့ဖြစ်သွားတယ်တင်းဆောင်သွားတဲ့ဒီပြန်ကျကျွန်တော်တို့အလုပ်လုပ်ရတာကသူကအဆင်မပြေတော့ဘူး automation နဲ့အကုန်လုံးပြတ်သွားတော့သူ့မှာခိုင်းချောင်းနေမှရှိတော့ဘူးအဲ့မှာအပူလုံးကဲတော့တခါတည်းသူလည်းပေါက်ကွဲသွားတယ်ဒီမှာလည်းသေဆုံးတဲ့လူတွေအများကြီးဖြစ်လာတာကိုတွေ့ရ
တယ်။ဒီနျူကလ িয়ার ဓာတ်ပေါင်းပုံတွေထိခိုက်ပျက်စီးပြီးတော့ထွက်လာတဲ့ဓာတ်ရောင်ကြီးတွေပေါ့နော်။ဘာတွေရှိပါလဲဆရာ။ဘယ်လိုဓာတ်ရောင်ကြီးတွေထွက်တာပါလဲဆရာ
။အဲ့ဓာတ်ရောင်ကြီးထွက်တာတော့၃မျိုးပါလေ။တကယ်သာမန်အဖြစ်၃မျိုးရှိတယ်ပေါ့။အယ်ဖာရောင်ကြီးရဲ့၊ဘီတာရောင်ကြီးရဲ့၊ဂမ်မာရောင်ကြီးပေါ့။ဂမ်မာရောင်ကြီးကတော့နည်းနည်းလေးတော့ extreme နဲ့တူတူပဲပေါ့။သူကအားလုံးထောက်ခံနေတယ်။ဒီတရားကြီးကတော့တော်တော်ရုံပေါ့ခန်းလေးပန်းလေးပေါ့ဆက်ကူတွေပဲဖောက်ထွက်နေတယ်ဒါပေမဲ့ဆတော်အများကတော့ဆက်ကူပြားသေးသေးတွေပဲကြတော့လည်းမဖောက်ဘူးဒီကမ္မရောင်ကြအများကြီးဖောက်အဖာရောင်ကြီးကတော့ဆက်ကူပြားတော့ဘာလို့ခန်းလေးတော့ဆိုမဖောက်နိုင်ပါဘူးဒါပေမဲ့ radiation တွေကတော့အားလုံးကဒုက္ခပေးနိုင်ပါတယ်တရားကြီးတွေကလူတွေနဲ့ဖြစ်တွေ့ရတဲ့ပြည်နဲ့မူးရယ်ဝေးရယ်အော့အာနာတွေရှိတယ်စိတ်များသွားပြီဆိုရင်တော့အသက်အန္တရာယ်ဆုံးရတော့တဲ့ဖြစ်လာပါလေ။ကျောင်းတော်အဖြစ်တော့ဆက်ဆုံးရှုံးလာတာ။အဲ့တော့ဒီခန္ဓာလေးကိုအဲ့ဒီ4 hours ဆိုတဲ့ထက်ရောက်ချီတင်လာတဲ့ပစ္စည်းဝင်လာရင်ဘယ်လိုလုပ်လို့အပြည့်ကိုရောက်အောင်လုပ်လို့ပြောင
်းဆက်ဘယ်လိုပစ္စည်းတွေပါလဲဆက
်။ဒီယူကီးယားကမောင်းကထွက်တဲ့ဟာ animal အနေနဲ့ drug အနေနဲ့တရားတော့ရှိတယ်လို့ပြောတယ်။ဒါပေမဲ့အထင်ကပစ္စည်းကတော့ဒီမျိုးလို့ဆိုတော့စပါစားတယ်အဲ့ဒါကတော့ americium 241 cesium 137 iodine 131 နဲ့ strontium 92ဖြစ်တယ်ပေါ့ကျွန်တော်တို့ channel ဘိုင်းမှာဆိုရင်အခု3လက်ခံနဲ့ကြာသွားပြီလေဒါပေမဲ့အဲ့ဒီပစ္စည်းတွေကတိုင်အောင်ချီခန့်နေသေးပဲသူတို့က half life ကိုခေါ်တဲ့ဒီပစ္စည်းတွေကပမာဏနည်းသွားပြီပဲကျန်းကိုကျန်နေသေးတာ americium လို့ပြောလို့ဆိုရင်တစ်ပေါင်းများစွာဒီတိုင်းချိနေနိုင်တယ်အဲ့ဒါဆိုရင် iodine ဆိုရဟာ iodine 131အမှန်ကြောက်ကြည့်အောင်အဲ့ဒီ iodine 131ကဒီကျွန်တော်တို့ thyroid ဆီထဲကိုဝင်သွားရင်ပြန်မထွက်တော့ဘူးသူကဓာတ်ရောင်ချီချိန်လုံးထွက်လာတော့ thyroid ကကန်ဆာရောဂါဖြစ်လာတော့တေးရတာပဲဒီတိုင်းက cesium 137လို့ပါလေကိုခန္ဓာထဲရောက်လာတဲ့အဲ့ဒီခါကျရင်သူကပြန်မထွက်တော့ဘူးအခုဒီကောင်ကဒီ4 hours ကိုခေါ်တဲ့အဲ့ဒီဓာတ်ပြာဒီပေါ်ဒီ တပ်ပြားတွေကပင်လယ်ထဲကိုကျသွားတယ်။ဒီကြီးပေါ်တစ်ပင်ပေါ်တွေကျတယ်။မျက်ခင်ပေါ်တွေကျတယ်။အဲ့အဆိုးဆုံးကတော့မျက်ခင်ပေါ်မှာကျတယ်။အဲ့ဒါကိုနွားတွေအခြားတိရစ္ဆာန်တွေစားတယ်။အဲ့တိရစ္ဆာန်တွေကစားရင်နွားကစားတယ်ဆိုပြီးနွားလို့ရမှာ။ခုက IOD131 Cesium 137ကဝင်သွားတယ်။အဲ့တော့အဲ့ဒါတွေကနွားလို့တောက်တဲ့သူတွေသူ့ရဲ့ကလေးတွေကသူ့ခန္ဓာဘော်ဒီဝိတ်ကတေးတော့သူ့တို့ရဲ့ thyroid မှာအရင်ထိခိုက်ွယ်တယ်။အဲ့တော့ကလေးတွေတေးကြီးပြည့်စည်လာကြပါ
။ဆက်ဒီအနုမျိုးဒီရောင်ကြီးတင့်တဲ့သူကုသလို့ရပါလားဆရာ
။ယူနီယာရဲ့ဒီဖို့ကျော်ရဲ့အနုမျိုးရောင်ကြီးတဲ့ radiation တင့်တယ်ဆိုရကျွန်တော်တို့အခုတက်ကြည့်တော့တင့်တယ်ဆိုရကုသနိုင်တဲ့ဟာတွေဘာမှမရှိပါဘူး။ဒါကြောင့်လို့ဆိုရင်သူ့ကိုယ်တိုင်ကတော့ပြန်မထွက်ဘူးလေ။ဒီထဲမှာရှိတော့သူ့ကိုအပြင်ရောက်အောင်ထုတ်ပေးနိုင်တဲ့ဆော့အာမရှိဘူး။မရှိတော့တစ်ချိန်နဲ့တင့်ချင်ပြည့်စည်ကြပဲတွေ့ရတယ်။အကြောင်းဆုံး1 to 2 grade တော့ဒီဘာဖြစ်ထိုင်တော့တလားကိုယ်လောက်ရှိအသက်ရှင်နေနိုင်တယ်တူတူ6 grade လောက်ဖြစ်တော့တလားလောက်ရှိအသက်ရှင်နိုင်တော့ဒါမဲ့6 to 8 grade လောက်ဖြစ်တော့ဖြစ်ချင်းလိုပဲပြေသွားနိုင်တဲ့သဘောမျိုးရှိတယ်အလုံးလုံးခိုင်ရဲ့နှစ်ပတ်လောက်ပဲအသက်ရှင်နေနိုင်တယ်လို့ဆိုတယ်ဒါကြောင့်တရားရှိထိသွားပြီးရတော့ဒီ cell တွေကလည်းစပြက်စီးသွားတော့နောက်ထပ်ပြုပြင်လို့မရတဲ့ဟာတွေကြီးရှိတာပေါ့သူကဘာနဲ့တူတယ်ဆိုရင် x-ray ရောက်ထိတယ်လို့ပဲလေဆက်ခွန်ကန်နေမှာဒီဘလော့တင်သွားလဲဆိုရဟာကျွန်တော်တို့ဒီ patch လေးတွေဆက်ငါတော့တရားရှိကျွန်တော်တင်နေပြီနောက်ဆက်တင်ဖို့အဆင်မပြေတော့ဘူးဆိုရင်အဲ့ဒါခွန်ကန်မှာအလုပ်လုပ်လို့မရတဲ့ဟာဖြစ်လာပါလေ x-ray လို့ပြောဆိုရင်လည်းဒီပဲကျွန်တော်အနည်းငယ်တရားရှိတင်မတင်ဘူးကျွန်တော်စမ်းသပ်တဲ့ကိရိယာလေးပုံမှန်တတ်ဆိုင်ရပါလေ
ဒေါက်တာခင်မောင်ညိုရဲ့ပြောကြားခြင်းနဲ့ပဲဒီသတင်းပတ်သက်သိပ္ပံနဲ့မြေပြင်ရောက်တဲ့နောက်ကိုဒီမှာပဲရနာလိုက်ရပါစို့နောက်တစ်ပတ်မှာကျင်းပြီးဆုံရအောင်